'cause it only serves to make me more determined.
Well, I think my experience is one of the things that sets me apart as a candidate for governor. First of all, being a mother.
တဖက်ရှင်မြိုင်မြေပြည်နယ်အုပ်ချုပ်ရေးမှုနဲ့ကျမကြားမတူတဲ့အချက်တွေထဲမှာအတွေ့အကြုံရင့်ကျက်မှုလည်းပါဝင်ပါတယ်။ပထမဦးဆုံးပြောချင်တာကတော့ကျမကမိခင်တူဦးသားသမီးလည်းရှိပြီးမိသားစုကိုလည်းပြုစုပျိုးထောင်ခဲ့သူတူဦးဖြစ်ပါတယ်လို့ပြီးခဲ့တဲ့သတင်းပတ်ကအိုကလာဟိုမာပြည်နယ်ရဲ့ Republican ရဲ့အထက်လွှတ်တော်မှ Mary Fallon ကသူ့ရဲ့ရှင်ပြိုင်ဘက်လက်ထောက်ပြည်နယ်အုပ်ချုပ်ရေးမှူး Democrat Jerry Askins နဲ့စကားဆစ်ထိုးပွဲမှာအခုလိုထောက်ပြသွားခဲ့တာပါ။ November 2ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲတွေမှာအိုကလာဟိုမာပြည်နယ်အုပ်ချုပ်ရေးမှူးယာရုတွေရှင်ပြိုင်ကြမှာဖြစ်ပြီးအနိုင်ရရှိသူဟာအဲ့ဒီပြည်နယ်ရဲ့ပထမဦးဆုံးအမျိုးသမီးပြည်နယ်အုပ်ချုပ်ရေးမှူးဖြစ်လာမှာပါ။အမျိုးသမီးကိုစရလောင်းနှူးတို့အချိတ်အနည်းရှင်ပြိုင်ပွဲဖြစ်တာမူလေနိုင်ငံလုံးကအဖြေဘယ်လိုထွက်မလဲဆိုတာကိုစိတ်ဝင်စားစောင့်ကြည့်နေတဲ့ရွေးကောက်ပွဲတွေမှာအောက်ကဟိုမလေးပါဝင်ပါလေ။မိခင်တူအတွေ့အကြုံကိုရွေးကောက်ပွဲမှာခုလိုသူ့ကိုရွေးဖို့မဲဆွဲတာဟာနီလန်းကြပါရဲ့လား။လုံငန်းမှာလုံးသက်ကပူပြီးအေးမကြီးပြဘူးလားလို့တစ်ဖက်ရှင်မြိုင်ဘက်ဖြစ်တဲ့လက်ထောက်ပြည်နယ်အုပ်ချုပ်ရေးမှူးဖြစ်တဲ့တရားသူကြီးဟောင်းတူလေးဖြစ်တဲ့ Jerry Askins ကတော့အခုလိုတုံ့ပြန်လိုက်ပါတယ
် Well, I imagine that her comments came from her political consultants had suggested that she bring that up. I still stand on my record of public service for 20
သူအခုလိုပြောတာဟာသူတို့နိုင်ငံရေးအတိုင်ပင်ခံတွေကပြောခိုင်းလို့ဖြစ်မှာပါကျမဘက်ကတော့ကျမအနှစ်20ကျော်လှုပ်တဲ့ကိုပို့ဦးစားပေးပါတယ်။မဲဆန္ဒရှင်တွေကလည်းမဲပေးရမှာဒီအချက်ကိုကြည့်ပြီးမဲပေးကြမှာပါ
။ခုလိုပြည်နယ်အုပ်ချုပ်ရေးမှူးရာထူးအတွက်အမျိုးသမီးနှစ်ဦးရှင်ပြိုင်ကြရမှာအမေရိကန်သမိုင်းမှာတော့တတိယအကြိမ်ဖြစ်ပါတယ်။နောက်ထပ်အမျိုးသမီးနှစ်ဦးထိတိုက်တွေ့မယ်ပြည်နယ်ကတော့ကယ်လီဖိုးနီးယားပဲဖြစ်ပါတယ်။အဲ့ဒီမှာလက်ရှိဒီမိုကရက်ထက်လွှတ်တော်မှဘာဘရာဘော့ကဆာနဲ့ရွေးကောက်ပွဲအတွေ့အကြုံရှိတဲ့အောင်မြင်နေတဲ့စီးပွားရေးလုံခြုံရေးတူလည်းဖြစ်တဲ့ Republican ဘက်ကဝင်ရောက်ရှင်ပြိုင်မဲ့ Carly Fiorina ဖြစ်ပါတယ်။ Carly Fiorina ကတော့1992ခုနှစ်ခေတ်က California လွှတ်တော်မှဖြစ်ခဲ့သူ Barbara Boxer ကိုအခုလိုဝေဖန်လိုက်ပါတယ်
။ Barbara Boxer would like to make sure that we talk about anything besides jobs, besides out of control government spending.
ဘာဘရာဘောက်ဆာအနေနဲ့ကသူ့ပြည်နယ်မှာအလုတ်ကင်ကိစ္စနဲ့အစိုးရရဲ့အသုံးစရိတ်ကြီးမားနေတဲ့ကိစ္စတွေကလွဲလို့တခြားအကြောင်းအရာတွေကိုပြောဖို့ဝင်လေတဲ့သူမဟုတ်ပါဘူး
။ဝိုင်းရင်လွှတ်တော်မှဖြစ်တဲ့ဘာဘရာဘောက်ဆာကလည်း Hewlett Packard Company ဥက္ကဋ္ဌဟောင်းဖြစ်ခဲ့သူ Carly Fiorina ကိုအခုလိုပြန်လည်ခြေပလိုက်ပါတယ်
။ Well, my opponent never ran for anything in her life. She hardly ever even voted. So no one really knows what she is, but what she tells people is She shattered the glass ceiling.
တဖက်ရှင်ပြိုင်ဘက်ကသူ့တသက်လုံးပဲရွေးကောက်ပွဲကိုမှဝင်ဘူးတာမဟုတ်တလို့မဲတာအောင်မှပေးခဲ့လှသူပါ။သူပြောတဲ့အချက်ကသူဟာအမျိုးသမီးတူအနေနဲ့ဖန်မျက်နှာချက်ကိုထိုးဖောက်နိုင်မယ်။ Hewlett Packard Computer Company ကြီးရဲ့ဥက္ကဋ္ဌဖြစ်ခဲ့ပါတယ်။ဒီအတွေ့အကြုံနဲ့လွှတ်တော်မှသူကအတီးပြုတ်ပြောချင်းပြောနေမယ်။သူမပြောတာကတော့သူဟာအဲ့ဒီယာရုကနေထုတ်ပယ်ခံရတာပါ။ဒီကုမ္ပဏီကြီးရဲ့အလုပ်သမား50ယောက်ကိန်းနှုန်းကိုရှော့ချပြီးတော့အလုပ်တွေကိုတရုတ်နိုင်ငံကိုသွားပေးလိုက်တယ်ဆိုတာကိုတော့သူမပြောခဲ့ပါဘူး။
လက်ရှိထက်လွတ်တော်မှာအမျိုးသမီးလွတ်တော်မှာ16ဦးရှိပြီး7ဦးကတော့တက်တမ်းမကုံဆုံးသေးတဲ့အတွက်ဒီကြားဖြတ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့မလိုအပ်ပါဘူး။ကြံ6နေရာထက်လွတ်တော်ကိုယ်စားလှယ်အတွက်ကတော့ဝင်ရောက်ရှင်ပြိုင်ကြမှာမို့အဲ့ဒီအထက်မှာနိုင်ငံခြားရေးဝန်ကြီး Hillary Clinton ရဲ့လက်လက်တဲနေရာမှာလက်ရှိဒါဝင်ထမ်းဆောင်နေသူ Democrat အထက်လွတ်တော်မှာ Kirsten Gillibrand ကတော့အခြေအနေကောင်းလာတယ်လို့ဆိုရမှာပါ။သူ့ရဲ့နေ့စဉ်အစီအစဉ်ကိုသူ့ရဲ့ internet website မှာတင်ထားသူလည်းဖြစ်ပါတယ်။သူ့ရဲ့ခုလိုပြုနေမှုကအကျိုးရှိတဲ့အကြောင်းကိုထက်လွတ်တော်မှ Gillibrand ညာ
If government is more open and transparent then it is more accountable to you the people. Please take a look and if you have any comments or criticisms please email them to me.
အစိုးရတရားနေနဲ့ပြည်သူတွေပေါ်ပြင်းနေတဲ့ဆိုရင်တာဝန်ခံတတ်မှုကရှိလာမှာပါ။ဒါကြောင့်ကျမကိုလည်း email ကတစ်ဆင့်ဆက်သွယ်ကြပါလိုအပ်တာတွေကိုပြောကြပါကျမလှူဆောင်ပေးဖို့အဆင်သင့်ပါပဲလို့သူကမဲဆွယ်လှူရှားသွားခဲ့တာပါမယ်လင်းပြည်နယ်ဒီမိုကရက်အထက်လွှတ်တော်မှဘာဘရာမကောက်စကီကလည်းအမျိုးသမီးရေးပြည်သူအခွင့်အရေးတွေကိုရရတောက်ရည်တည်ပေးခဲ့ပြီးအနည်းအထိုင်ပွင့်ပွင့်လင်းလင်းဝင်းဝင်းရှင်းရှင်းရှိသူမှုလေသူဟာနိုင်ချေကောင်းတာပါတယ်ဘာဘရာမကောက်စကီက
They see me shopping at the outlets, in and out of the grocery store, where I can just interact with my constituents.
ကျမကအများဝယ်ကြတဲ့ဆိုင်တွေနဲ့ဈေးလျှော်တဲ့နေရာမှာပဲဈေးဝယ်တာဆိုတော့ကျမအနေနဲ့မဲဆန္ဒရှင်တွေနဲ့ထိတွေ့မှုကအမြဲရှိနေတာပါကျမကတော့မဲဆန္ဒရှင်တွေကိုပြောတာဆိုတာတွေမှာလည်းဘလို့မှကြိုတင်ပြင်ဆင်စရာမလိုဘဲနဲ့ရင်းရင်းနှီးနှီးပြောဆိုပါတယ်ကျမနဲ့တွေ့ဆုံစကားပြောဖို့ကလည်းလွဲပါတယ
်နောက်ထပ်အများဆောင်ကြည့်ဆုံးလွှတ်တော်ရွေးကောက်ပွဲတစ်ခုကတော့နေဗာဒါပြည်နယ်အထက်လွှတ်တော်ကိုစေရာထူးတွေပဲဖြစ်ပါတယ်ဒီမိုကရက်ဘက်ကအထက်လွှတ်တော်အမအများစုခေါင်းဆောင်ဟယ်ရီရီဒ်နဲ့မြန်မာပြည်ဖြစ်တဲ့ Republican ကိုယ်စားလှမ်း Sharon Angle တို့အခြေအနေရှင်းပြန်ကြမှာပါ Angle က Reed အနေနဲ့တရားမဝင်ရောက်ရှိလာသူတွေကိစ္စကိုကင်တွေရမှာနဲ့အစိုးရရဲ့အတုံးစီကြီးမားမှုအစီအစဉ်တွေအတွက်မဲပေးခဲ့တယ်ဆိုပြီးတော့သူကဆွဆွဲလိုက်ပါတယ
် Man up Harry Reed you need to understand that we have a problem
Harry Reed ယောက်ျားပြည်ပြည်တတ်သိရှိပါလူမှုဖွံ့ဖြိုးရေးမှာပြဿနာရှိနေတယ်ဆိုတာကိုရှင်းနားလေသဘောပေါက်ဖို့လိုပြီလို့ Sharon Angle ကပြောသွားတာပါ Angle ကတော့ Republican တွေရဲ့ခွဲထွက်ရေးတိပုဂ္ဂလဖြစ်တဲ့ Tea Party အတွက်ကိုစားပြုတဲ့နာမည်ရနေတဲ့လွှတ်တော်ကိုယ်စားလှယ်အလောင်းတူလေးဖြစ်ပါတယ်အောက်လွှတ်တော်မှာတော့ Democrat ဘက်ကဝင်ရောက်ရှင်းပြိုင်မဲ့အမျိုးသမီးပေါင်း62ဦးရှိပြီး Republican ဘက်ကအမျိုးသမီး58ဦးဝင်ရောက်ရှင်းပြိုင်ဖို့ရှိပါတယ်လက်ရှိအောက်လွှတ်တော်မှာလွှတ်တော်မှ435ဦးရှိရာမှာအမျိုးသမီးလွှတ်တော်မှ83ဦးရှိရာကဒီမိုကရက်ဘက်က56ဦးနဲ့ရီပပ်ဘလစ်ကန်ဘက်က19ဦးလို့ရှိပါတယ်။တကယ်လို့အကဲခတ်တွေဟော့ကင်းထုတ်ထားတဲ့အချိန်အောက်လွှတ်တော်မှာဒီမိုကရက်ဘက်ကအမအများစုနေရာကိုရီပပ်ဘလစ်ကန်လက်ထဲဆုံးရှုံးခဲ့ရင်တော့ပထမဦးဆုံးအမျိုးသမီးအောက်လွှတ်တော်အမအများစုခေါင်းဆောင်ဖြစ်တဲ့နန်စီပလိုစီဟာလည်းသူ့ရဲ့လက်ရှိတာဝန်ကိုဆွံ့လို့ရမှာဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တကိုနှီးကုန်းချုပ်အပ်ပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my fire